သာသနာတော်တက်ခဲ့တဲ့2550ခုနှစ်ဘုရောဟောဘုဇာတိကရ1368ခုနှစ်ဘုရုဂိမန္တလွေလာရသည်တကုလဒီနေ့တကုလဇန်ရှိနေပြီဒီနေ့ရှင်မင်းဝသာသနာရိတ်တာတို့ဓမ္မတဝနာကုသိုလ်တို့လာရောက်ဆီပူကြတဲ့ဓမ္မမကတရားလိုလာကြတဲ့ယောဂီတော်စီများကိုဒီဓမ္မဒါနာတရားအမှုပြုလို့မှာတော့ဒီနေ့ကျောင်းသားလူငယ်များဘုရားစကားဝင်နေကြတဲ့အချိန်တော့ကာလဖြစ်တဲ့အတွက်ဘာသာရေးအခြေခံတရားတော်ကိုသမထာနာတရားအမှုပြုမှာဖြစ်တာဒီနေ့ဟောကြားမယ့်တရားကဘာသာရေးအခြေခံတရားဘာတရားလဲဘာသာရေးအခြေခံတရားဘုရားရှင်ကဒီလားတော်မှာဒီအတိုင်း၃ဘိုင်းပိုင်းပြီးတော့ဟောပြောပြမှာဖြစ်တာ။အဲဒီဘိုင်း၃ဘိုင်းမှာနံပါတ်၁ဘုရားဘာသာဆိုတာဘာလို့ခေါ်တယ်။ဒါနံပါတ်၁ဒီပုံပါလား။အဲဒီဘုရားဘာသာဆိုတဲ့နေရာမှာဘုရားဘုရားဘာသာဘုရားဘာသာဝင်ဆိုတာဒါလေး၃ဘိုင်းခွဲပြောပါမယ်။နောက်နံပါတ်2ကအဲ့ဒီဗုဒ္ဓဘာသာတရားဗုဒ္ဓဘာသာဝင်တရားပြည့်စုံရမယ်အရင်ချင်းအမဲဆုံးဘယ်နှချက်ရှိကြလဲဆိုတာဒါလေးကိုနံပါတ်2အမိအားဖြင့်ဖွဲ့ချပြီးတော့ဖွဲ့ချပေးဖို့ပါနောက်နံပါတ်3ကအဲ့ဒီဗုဒ္ဓဘာသာမှာဘုရားရဲ့ဗုဒ္ဓဘာသာမှာအဆင့်ဘယ်နှဆင့်ရှိပါလဲဆိုတော့အဲ့ဒီအပိုင်း၃ပါးခွဲပြီးတော့အဲ့ဒီအပိုင်း၃ပါးကိုဒီနေ့ခွဲပြီးတော့စွမ်းနိုင်တည်းကြောကြာပြီမှာဖြစ်ပါလေ။ဒါတော့အဲ့ဒီအချက်၃ချက်ချင်းကနံပါတ်၁ကပါလေဆိုတော့ဘုရားဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်ဆိုတာအဲ့ဒီ၃မျိုးသိဖို့လိုပါတယ်ဗုဒ္ဓဆိုတာအမှန်တရားအလုံးစုံကိုထိုးထွင်းပြီးတော့သိတဲ့ပုဂ္ဂိုလ်မြတ်ကိုဗုဒ္ဓလို့ခေါ်တယ်အမှန်တရားစုံကိုဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာအဲ့ဒီသစ္စာ၄ပါးအမှန်တရားကိုသင်္ခါမကူရဲ့မိမိအလိုလိုထိုးထွင်းပြီးတော့သိတဲ့ပုဂ္ဂိုလ်များကိုဗုဒ္ဓလို့ခေါ်ပါလို့ခေါ်တယ်။ခြင်းချုပ်ကတော့အမှန်တရားဆုံးကိုထိုးထွင်းသိတဲ့ပုဂ္ဂိုလ်များကိုဗုဒ္ဓလို့ခေါ်သည်။နောက်ဗုဒ္ဓဘာသာဗုဒ္ဓဟောကြားထားတဲ့တုတ်တံအဘိဓမ္မာဝိနည်းဆိုရက်ပိဋကတရားစုံကိုဗုဒ္ဓဘာသာလို့ခေါ်တယ်ဗုဒ္ဓရှင်တော်များဟောကြားထားတဲ့တုတ်တံအဘိဓမ္မာဝိနည်းဆိုရက်အဲ့ဒီပိဋကတရားစုံကိုဗုဒ္ဓဘာသာဘာဘာသာလဲဗုဒ္ဓဘာသာနောက်ဗုဒ္ဓဘာသာဝင်ဘာသာတော်ဝင်လေဗုဒ္ဓဘာသာဝင်ဆိုတာကဗုဒ္ဓဟောကြားထားတယ်အဲဒီတုတ်တံအဘိဓမ္မာဝိနည်းဆိုတဲ့တရားတော်တွေကိုအားထားယုံကြည်သူကိုဗုဒ္ဓဘာသာဝင်ဘုရားဟောထားတဲ့တရားတော်တွေကိုယုံကြည်သူကိုဘာဘာသာဝင်လေဗုဒ္ဓဘာသာဝင်ဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်ဗုဒ္ဓဆိုတာတရားအလုံးစုံကိုထိုးထွင်းပြီးသိတဲ့ပုဂ္ဂိုလ်များကိုဘာလို့ခေါ်တယ်ဗုဒ္ဓဟောကြားထားတဲ့တရားအလုံးစုံကိုဗုဒ္ဓဘာသာအဲဒီဟောကြားထားတဲ့တရားတော်ကိုအားထားယုံကြည်တဲ့ပုဂ္ဂိုလ်ကိုဗုဒ္ဓဘာသာဝင်အဲဒီတော့ဒီဗုဒ္ဓဘာသာဆိုတဲ့နေရာမှာဘုန်းကြီးတို့ ဒါလေးကိုနံပါတ်1အနေအားဖြင့်အခြေခံပေါ့နော်ဗုဒ္ဓဘာသာဆိုတာဘာကိုခေါ်တယ်လဲဗုဒ္ဓဘာသာဝင်ဆိုတာဘာကိုခေါ်တယ်လဲဒါသိဖို့ပဲအဲဒီတော့အဲဒီဗုဒ္ဓဘာသာဝင်တယောက်ပြည့်စုံရမယ်အရေးအချင်းအခုဗုဒ္ဓဆိုတာလည်းသိပြီဗုဒ္ဓဘာသာဆိုတာလည်းသိပြီဗုဒ္ဓဘာသာဝင်ဆိုတာလည်းသိပြီနော်ဗုဒ္ဓဆိုတာတရားလုံးစုံကိုသိတဲ့ပုဂ္ဂိုလ်များကိုဘာလို့ခေါ်တယ်အဲ့ဒီဗုဒ္ဓဟောကြားထားတဲ့သီတက၃ပုံစတဲ့တရားတွေကိုဘာလို့ခေါ်ရင်အဲ့ဒီတရားတော်ကိုယုံကြည်သက်ဝင်တဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်ရင်ဗုဒ္ဓဘာသာဝင်အခုခေါင်းကြီးတို့ယောဂီများကဗုဒ္ဓဟောကြားထားတဲ့တရားတော်တွေကိုသက်ဝင်ယုံကြည်ပြီးတော့ဒီတရားတော်အတိုင်းလိုက်နာကျင့်သုံးနေကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်မိမိတို့ဟာဘာဘာသာဝင်နေလဲအေးဗုဒ္ဓဘာသာဝင်နေဘုရားဘာသာဝင်တော့ဟုတ်ပြီဒီတော့အဲ့ဒီဘုရားဘာသာဝင်တရားပြည့်စုံရမယ်အရေးအချင်းအဲ့ဒီပြည့်စုံရမယ်အရေးအချင်းဟာအနည်းဆုံးဘယ်နှချက်ရှိကြလဲဒါလေးသိဖို့လိုတယ်ဒီဘုရားဘာသာဝင်တရားပြည့်စုံရမယ်အရေးအချင်းပေါ့ဒီတော့ဘုရားဘာသာဝင်တရားပြည့်စုံရမယ်အရေးအချင်းကဘုန်းကြီးတို့ယောဂီများအနည်းဆုံး၃ချက်ရှိတယ်။ဘယ်နှချက်ရှိလဲ ?3 ချက်ရှိတယ်။အနည်းဆုံး၃ချက်ရှိတယ်။ဒီဗုဒ္ဓဘာသာကိုပဲဗုဒ္ဓဘာသာဝင်ကိုပဲပြောကြပါဦးဆို။ဒီနေရာမှာအဲ့ဒီဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ဆိုတော့ဘုန်းကြီးတို့ဗုဒ္ဓဆရာဆိုတဲ့နေရာမှာဘုရားကြီးကလည်းဘုန်းကြီးတို့အမျိုးမျိုးရှိကြတယ်လေ။မြတ်စွာဘုရားမပွင့်မိခြင်းကကာလတုန်းကလည်းပဲဘုရားတို့အမိခံနေတဲ့ဆရာကြီး6ယောက်ရှိတယ်ဘယ်နှယောက်ရှိခဲ့လဲ6ယောက်ရှိခဲ့တယ်အဲဒီတုန်းကလည်းပဲသူကလည်းဘုရားငါကလည်းဘုရားဆိုပြီးတော့ဘုရားအမိခံနေကြတာယခုဘုန်းကြီးတို့ဒီမှာယခုဘုန်းကြီးတို့ရဲ့လက်ထက်ရောက်တဲ့အခါကာလကြတော့ဘာသာကြီးအနေအားဖြင့်ကိုယ်ွယ်ရတဲ့အချိန်မှာချင်းရှားတဲ့ဘာသာကြီးဘယ်နှမျိုးရှိလဲ4မျိုးရှိတယ်ချင်းရှားတဲ့ဘာသာကြီးဟာဘယ်နှမျိုးရှိလဲ4မျိုးရှိပါတယ်အဲဒီမှာ4မျိုးကဘုန်းကြီးတို့ဟိန္ဒူဘာသာခရစ်စတန်ဘာသာအစ္စလာမ်ဘာသာဗုဒ္ဓဘာသာဒီဘာသာကြီး4မျိုးအဲတော့4မျိုးမှာဆိုတော့ဟိန္ဒူဆိုတဲ့အယူဝါဒမှာလည်းပဲသူတို့ကိုယ်ွယ်ရဘုရားမရှိဘူးလားရှိတယ်ဂျမားတို့ဗိဒ္ဓနိုးတို့စတယ်လေတိဝါဒါရီဟာဒီဟိန္ဒူဘာသာဝင်တွေရဲ့ကိုယ်ွယ်ရာဖြစ်တဲ့ဘုရားပဲဟိန္ဒူဘာသာရဲ့အထွတ်အမြတ်ဘုရားတွေပဲနောက်ခရစ်ယာန်ဘာသာခရစ်ယာန်အယူဝါဒရှိတဲ့ပုဂ္ဂိုလ်တွေမှာလည်းသူတို့ရဲ့ကိုယ်ွယ်ရာသာဝရဘုရားမရှိဘူးလားသာဝရဘုရားသူတို့ကိုယ်ွယ်ရာဖြစ်တဲ့ဘုရားဆိုတာရှိတယ်နောက်တကအစ္စလမ်အယူဝါဒအဲတော့အစ္စလမ်အယူဝါဒကိုယူကြတဲ့အစ္စလာမ်ဘာသာဝင်များဟာလည်းပဲသူတို့ကိုးကွယ်ရာဖြစ်တဲ့အန်လာဆိုတဲ့ဘုရားမရှိပေဘူးလားဗျာရှိတယ်ဒီတော့ဘာသာတိုင်းဘာသာတိုင်းမှာဘုရားတွေကကိုးဘုရားနဲ့ကိုးသူ့ဘုရားနဲ့သူဆိုတာအပြီးပြီးမရှိကြပေဘူးလားအေးအပြီးပြီးရှိကြတော့ယနေ့ဘုန်းကြီးတို့ရဲ့ဗုဒ္ဓဘုရားရှင်ဆိုတာဘုန်းကြီးတို့ကိုးကွယ်စိတ်ကပ်နေတဲ့ဗုဒ္ဓဘုရားရှင်ဆိုတာသဗ္ဗညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားအရဟတမေဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားဒီနေ့ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာဆိုရဲအမှန်တရား၄ပါးကိုဘယ်ဆရာထာမာမနင်းမြူပဲ ਨੇ အလိုလိုမိမိကိုယ်တိုင်ထိုးထွင်းပြီးတော့သိမြင်တော်မူတဲ့မြတ်စွာဘုရားရဲ့ဒါဘုန်းကြီးတို့ကိုယ်ပဲစိတ်ကပ်နေတဲ့ဘုရားအဲ့ဒီဘုရားဒီတော့တပ္ပိညုတဉာဏ်တော်ရဲ့ပိုင်ရှင်ဆိုတော့တပ္ပိညုတဉာဏ်တော်ရဲ့အစွမ်း၃ပါးရှိတယ်ဘယ်နှပါးရှိလဲ၃ပါးရှိတယ်အဲ့တော့သိစရာမှန်သမျှတွေကိုမကြံမကျွန်းအောင်အကုန်လုံးသိမြင်တဲ့ဉာဏ်တော်ဟာတပ္ပိညုတဉာဏ်တော်ပဲဘုန်းကြီးတို့ဗုဒ္ဓမှာသိစရာမှန်သမျှတွေကိုဘာတစ်ခုမှမကြံမကျွန်းအောင်အကုန်လုံးမသိမြင်နေဘူးလားအဲ့ဒီသိမြင်နိုင်တဲ့ဉာဏ်တော်ဟာတပ္ပိညုတဉာဏ်တော်ပညာတော်လေ ေးနောက်တကတိတိတရားများမှာမိမိတို့ဒီမှာနေ့အတွယ်တွေပေါ့နေ့အတွယ်တွေဟောကြားနိုင်တယ်မြတ်စွာဘုရားကဒီတရားတွေကိုနှီးမျိုးစုံခွဲခြားပြီးတော့ဟောကြားနိုင်တယ်ဒါကြောင့်တိတိတရားများအပြားနိုင်ဟောကြားစပွဲနေ့တွယ်တွေကိုခြေလေစုံလေအကုန်မြင်တတ်တဲ့ဉာဏ်တော်အစွမ်းတည်းမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာဤအပေါင်းပေါင်းချဲ့ပြီးတော့ဒီတရားတွေကိုဟောကြားနိုင်တဲ့အစွမ်းကြီးဟာဒါတပည့်ယုဒဉာဏ်တော်အစွမ်းမင်းပညာရဲ့အစွမ်းမင်းနောက်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကတော့ဖြင့်ဒီတရားဟောမှကျွတ်ထိုက်မယ်ဒီပုဂ္ဂိုလ်ကတော့ဖြင့်ဒီတို့တရားလေးဟောမှကျွတ်မယ်ဆိုတဲ့ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ရဲ့ဝိညာဉ်အများကိုသူတို့ရဲ့စရိုက်သူတို့ရဲ့အင်္ဒရီအလိုက်သူတို့အကြိုက်ကိုလိုက်ပြီးတော့ဟောကြားနိုင်တဲ့စွမ်းဟာလေးပဲသတ္တဉ္စတဉာဏ်တော်ပဲပညာတော်နဲ့အခုဘုန်းကြီးတို့တော့ဟောနေရတာယောဂီတွေကြိုက်တာလည်းမသိဘူးမကြိုက်တာလည်းမသိမကြိုက်လည်းတချို့ကတရားဆိုရင်ပါတယ်ရှိရမှာတရားဆိုရင်ပါရမှာအမေတရားကောင်းတယ်ပါကောင်းတာရှိရတယ်ဟောတရားပဲရှိရတယ်ဆိုတရားမှကောင်းတယ်ဆိုတော့ဘယ်လိုလုပ်မလဲတရားဆိုတာကတကယ်ပိတ်မွေးတယ်နဲ့နဲတယ်ဒီတရားတွေကိုနာကြားပြီးတဲ့အချိန်ခါကာလမှာဒီတရားတော်တိုင်းမိမိတို့ဟာလိုက်နာကျင့်သုံးရမှာတွေကိုအကုန်လုံးမှတ်သားပြီးတော့ဒီတရားတော်တိုင်းလိုက်နာသွားရင်ပြည့်စင်ရည်ကလွတ်မယ်တန္တရာစင်ရည်ကလွတ်နိုင်တယ်ဩဒီလိုလွတ်နိုင်တဲ့တရားတွေဆိုတာဒီတရားတွေပါလားဆိုတာဒီလိုသဘောပေါက်နားလည်သွားမှာဒီတရားကောင်းတာကဲဒီတော့သတ္တဉ္စတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မိမိတို့ကိုယ်ဝင်နေတဲ့ဘုရားဟာသဗ္ဗညုတဉာဏ်တော်ရဲ့တိုင်ရှင်ဖြစ်တဲ့မြတ်စွာဘုရား။ကဲဒီဉာဏ်တော်အစွမ်းလေး၃ပါးကိုကိုယ်ရည်ယောဂီများလိုက်ဆိုကြည့်လိုက်ရအောင်။တိယံမံကမကြံရအောင်လုံးဝစုံလင်အကုန်မြင်သဗ္ဗညုတအစွမ်းသည်တိယံမံကမကြံရအောင်လုံးဝစုံလင်အကုန်မြင်သဗ္ဗဉ္ဉံတော်အစွမ်းသည်တိတိတရားညာအပြား၌ဟောထားစပွဲนี้ตวยตวยโกนี้ตวยตวยโกเชเลส่งลินเชเลส่งลินอกงญินอกงญินตัพพิญญันโดอสวันติตัพพิญญันโดอสวันติติติเตยาติติเตยาญาอปยะไนญาอปยะไนโหทะสปวยโหทะสปวยนี้ตวยตวยโกเถเลส่งลิ้นเถเลส่งลิ้นอกงญินอกงญินตัพพิญญันโดอสวันติตัพพิญญันโดอสวันติจุฏฐัยจะเปญาเวณีอิญาเวณีอิอินทรีสไรอินทรีสไรตุอัจจัยโกไนจุส่งลิ้นအကုန်မြင်သဗ္ဗဉ္ဉံတော်အစွမ်းတည်ကျွတ်ထိုက်ကြပေမြာဝေနေဤသိန္ဒရေစရိုက်သူအကြိုက်ကိုနှိုက်ချော့ဆုံးလင်အကုန်မြင်သဗ္ဗဉ္ဉံတော်အစွမ်းသည်သဗ္ဗဉ္ဉံတော်အစွမ်းသည်ဟောဘုန်းကြီးတို့ကိုယ်ပွင့်ရာဖြစ်တဲ့မြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာသဗ္ဗညုတဉာဏ်တော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရား Now အရဟတမေဉာဏ်တော်ကြီးရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိလေသာမှန်သမျှတွေကိုအကျွမ်းမဲ့ပယ်တတ်တော်မူတတ်တဲ့အရဟတမေဉာဏ်တော်ကြီးရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားဘုန်းကြီးတို့ကိုးကွယ်စိတ်ကနေတဲ့မြတ်စွာဘုရားဟာကိလေသာဟူတဲ့များရီလုံးဝပယ်တတ်ပြီ ကိလေသာတွေရှိနေသလားကင်းနေသလား ကိလေသာတွေနည်းနည်းကင်းတာလားလုံးဝကင်းတာလား ကိလေသာတွေလုံးဝကင်းစင်တော်မူတဲ့မြတ်စွာဘုရားတဲ့အဲ့လိုဂုံတော်ရင်နဲ့ပြည့်စုံတဲ့မြတ်စွာဘုရားသစ္စာလေးပါအမှန်တရားတွေကိုဘုဒ္ဓဓမ္မနိမကံမင်းနဲ့ကိုယ်တိုင်ညာအောင်သွားပြင်မိမိကိုယ်တိုင်သိမြင်တော်မူတဲ့မြတ်စွာဘုရားအဲ့လိုဉာဏ်တော်တွေနဲ့ပြည့်စုံမှုတဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားရဲ့အယူဝါဒလက်ခံပြီးတော့ကျင့်သုံးနေတဲ့ပုဂ္ဂိုလ်ကိုဗုဒ္ဓဘာသာဝင်မြတ်စွာဘုရားရှင်ခေါ်တဲ့တရားတော်တွေအတိုင်းလက်ခံပြီးတော့ကျင့်သုံးနေတဲ့ပုဂ္ဂိုလ်ကိုဘာဘာသာဝင်လဲဟေးဗုဒ္ဓဘာသာဝင်အဲ့တော့ဘုန်းကြီးတို့တမန်တမုဒ္ဒမြတ်စွာဘုရားရဲ့အယူဝါဒစကားတော်တရားတော်များကိုအခုလက်ခံပြီးတော့ကျင့်သုံးလိုက်နာနေကြတဲ့ပုဂ္ဂိုလ်များအဲ့ဒီပုဂ္ဂိုလ်များဟာဗုဒ္ဓဘာသာတွေအခုဘုန်းကြီးတို့ယောဂီသူတော်စင်များဟာမြတ်စွာဘုရားဟောကြားထားတဲ့သတိပဋ္ဌာန်ဒေသနာတော်အတိုင်းလိုက်နာပြီးတော့ကျင့်သုံးပြီးတော့အားထုတ်ပြီးတော့မနေပေဘူးလားအဲ့လိုကျင့်သုံးအားထုတ်နေကြတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားရဲ့အယူဝါဒအတိုင်းလိုက်နာပြီးတော့နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ကြီးဟာဘာဘာသာဝင်နေလဲ။ဟေးဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီး။ဒါကြောင့်မို့သစ္စာလေးပါအမှန်ကိုအမှန်တရားတွေကိုကိုယ်တိုင်ပြည့်မြင်တော်မူတဲ့မြတ်စွာဘုရား။အဲ့ဒီမြတ်စွာဘုရားရဲ့အယူဝါဒအဲ့ဒီမြတ်စွာဘုရားရဲ့စကားတော်ဘုရားရှင်ရဲ့တရားတော်များကိုနှစ်သက်လက်ခံပြီးတော့နေတဲ့ပုဂ္ဂိုလ်များအဲ့ဒီပုဂ္ဂိုလ်များနောက်ကျင့်သုံးပွားများနေတဲ့ပုဂ္ဂိုလ်များကိုဗုဒ္ဓဘာသာဝင်လို့ခေါ်ရင်ဘာဘာသာဝင်ခေါ်ရင်ဟေးဗုဒ္ဓဘာသာတနည်းအားဖြင့်ဗုဒ္ဓဘာသာဝင်ဒီတော့နံပါတ်1မိခွန်းရဲ့အဖြစ်ဟာဒါလို့ဆိုရင်ပြည့်စုံပါပြီဒါနံပါတ်1မိခွန်းရဲ့အဖြစ်ပဲနောက်နံပါတ်2မိခွန်းနံပါတ်2မိခွန်းရဲ့အဖြစ်ကဘာလဲဆိုတော့ဗုဒ္ဓဘာသာတစ်ယောက်မှပြည့်စုံရမယ်အရေးအချင်းဟာအနည်းဆုံးဘယ်နှချက်ရှိပါသလဲသုံးချက်ရှိတယ်အနည်းဆုံးဘုန်းကြီးတို့ယောဂီများအနည်းဆုံးဘယ်နှချက်ရှိတယ်သုံးချက်ရှိတယ်အဲ့တော့အဲ့ဒီအနည်းဆုံးပြည့်စုံရမယ်အရေးချင်းသုံးချက်အဲ့ဒီသုံးချက်ကဘာတွေလဲဆိုတော့နံပါတ်1ဘုဒ္ဓဘာသာတရားမှာတရဏဂုံတည်ရမယ်ဘာတည်ရမလဲတရဏဂုံတည်ရမယ်နံပါတ်1ကနံပါတ်2ကငါးပါးသီလမြဲရမယ်။ဘာမြဲရမယ်ငါးပါးသီလမြဲရမယ်။နံပါတ်3ကအာဇီဝပါဠိတုတ်တိသီလဆိုတဲ့အသက်မွေးမှုစင်ကြယ်ရမယ်။နံပါတ်3ကဘာစင်ကြယ်ရမယ်အနည်းဆုံးပြည့်စုံရမယ်အရေးအချင်းဟာဒီအချက်3ချက်ပဲ။ဘယ်နှချက်လဲ
။
ဒီ3ချက်ဒါယောဂီပုဂ္ဂိုလ်များအနည်းဆုံးမိမိတို့ပြည့်စုံထားရမယ်အချက်၃ချက်ပဲအဲ့တော့နံပါတ်၁ကတရဏဂုံတည်ရမယ်ဘာတည်ရမလဲတရဏဂုံတည်ရမယ်ဆိုတော့အဲ့ဒီတရဏဂုံက၃ပါးရှိတယ်ဘယ်နှပါလဲဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဗုဒ္ဓံမြတ်စွာဘုရားကိုတရဏံအာကိုရာဟူ၏ကိစ္ဆာမိယုံကြည်စိတ်ကပ္ပာ၏ဓမ္မမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့တရားတော်စကားတော်တို့ပရဏအာကိုရာဟူ၏သစ္စာမိယုံကြည်စိတ်ကပ်ပါ၏။တန်ခမ်းမြတ်စွာဘုရားရှင်ရဲ့တတိသတန်ခါတော်မြတ်တို့ကိုပရဏကိုးွယ်ရာဟူ၏အာကိုရာဟူ၏သစ္စာမိယုံကြည်စိတ်ကပ်ပါ၏။ဘုရားကိုးွယ်စိတ်ကပ်ပါ၏ယုံကြည်စိတ်ကပ်ပါ၏တရားကိုလည်းပဲအာကိုရာဟူ၍ယုံကြည်စိတ်ကပ်ပါလေ။တန်ခါတော်ကိုလည်းပဲအာကိုရာဟူ၍ယုံကြည်စိတ်ကပ်ပါလေ။အဲ့ဒီဘုရားတရားတန်ခါယရဏ၃ပါးကိုအမြဲမပြတ်ယုံကြည်စိတ်ကပ်နေတဲ့ပုဂ္ဂိုလ်ကိုတရဏဂုံတည်တဲ့ပုဂ္ဂိုလ်။ဘာတည်တဲ့ပုဂ္ဂိုလ်လဲ။အခုဘုန်းကြီးတို့ယောဂီများတရဏဂုံအမြဲတည်နေဖို့လိုတယ်။ဘုရားရှင်အမြဲတမ်းကိုယ်ပဲစိတ်ကနေရ။မြတ်စွာဘုရားဟောထားတဲ့တရားတော်တွေကိုယ်ပဲစိတ်ကနေရ။တရားရှင်ဟောကြားထားတဲ့
ဘုရားရှင်ရဲ့တပည့်သားတန်ဃာတော်တွေကိုလည်းပဲအမြဲတမ်းအားကိုးရမှု၍စိတ်ကံနေရမယ်။အဲလိုဘုရားတရားတန်ဃာရတနာ၃ပါးဒါဒီ၃ပါးကိုတရဏတနည်းအားဖြင့်တရဏဂုံလို့ခေါ်ရင်ဘာလို့ခေါ်ပါလိမ့်မလဲ။ဒီတရဏဂုံလို့ခေါ်တယ်ဘုန်းကြီးတို့ယောဂီများ။တရတိအဟိန္တတိတရဏလို့ဒီလိုကျမ်းစာများမှာဖွင့်ပြထားတယ်။တရတိအဟိန္တတိတတဝါတို့ဤဆင်းရဲအမျိုးစုံကိုပင်ရှားကာကွယ်တတ်ဤဣတိထို့ကြောင့်တရဏပရဏမီယောဘုရားတရားတန်ခါဆိုတဲ့ဒီတရဏဂုံ၃ပါးဟာတတဝါတို့ရဲ့ဆင်းရဲအမျိုးစုံကိုပင်ရှားကာကွယ်တတ်တယ်။ဘုရားတရားတန်ခါယရဏ၃ပါးပေါ်မှာယုံကြည်ကိုးကွယ်စိတ်ကနေတဲ့ပုဂ္ဂိုလ်ကိုဆင်းရဲအလုံးစုံကပင်ရှားကာကွယ်တတ်တဲ့အတွက်ပရဏတဏီတရဏဂုံလို့ခေါ်တယ်။ဘုန်းကြီးတို့အာလုံးတတ္တဝါတို့ရဲ့ဆင်းရဲမျိုးစုံကိုပယ်ရှားကာကွယ်တတ်တဲ့ကာကွယ်တတ်တဲ့အတွက်ကြောင့်မို့တရဏတရဏဂုံဒီတော့တတ္တဝါတွေဟာကိုယ်ဆင်းရဲစိတ်ဆင်းရဲနဲ့အသက်ရှင်နေထိုင်ရမှကြောက်ရွံ့လားမကြောက်ရွံ့ဘူးလားအနေဒါကိုယ်လည်းဆင်းရဲရမှကြောက်တယ်စိတ်ဆင်းရဲနဲ့နေရမှရောမကြောက်ဘူးလားအနေဒါကြောက်ရွံ့နေကြတယ်နောက်ပြီးတော့ဒုက္ခတိဘဝမျိုးဒုက္ခတိဘဝဆိုတာအပေကိုအဲ့ဒီဒုက္ခတိဘဝမျိုးကြောက်ရောက်ရမှာကိုလည်းပဲကြောက်သလားမကြောက်ဘူးလားကြောက်ရုံညာပြီနောက်ပြီးမိမိတို့ရရှိထားတဲ့စီးစိမ်ဥစ္စာနဲ့နောက်ရရှိပြီးမိမိရဲ့ဘုံဘဝမှာဆုံးယုတ်ပျက်စီးသွားမှာကိုလည်းပဲစိုးရင်သလားမစိုးရင်ဘူးသလားစိုးလဲစိုးရင်ညာတယ်ကြောက်ရောမကြောက်ရုံညာဘူးလားအေးအမြဲတမ်းဘုန်းကြီးတို့ယောဂီများဟာဒီလိုပဲကြောက်ရွံ့ပြီးတော့နေကြတယ်။အဲ့ဒီလိုအဲ့ဒီအကြောက်တရားတွေကိုဘုန်းကြီးတို့ဘုရားတရားတန်ခါယရဏ၃ပါးဆိုတဲ့အဲ့ဒီယရဏ၃ပါးကဒီဆင်းရဲတွေကိုပယ်ရှားတတ်ကာကွယ်တတ်တယ်။ဘုရားတရားတန်ခါယရဏမြတ်၃ပါးအပေါ်မှာယုံကြည်ကိုးကွယ်စိတ်ကမှုဆိုတဲ့တရားတရားနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်။အဲ့ဒီပြည့်စုံနေတဲ့ပုဂ္ဂိုလ်ကိုဒီတန္တရာဆင်းရဲခန္ဓာဆင်းရဲတွေကလည်းပဲလွတ်မြောက်နိုင်တယ်။ဒါကြောင့်လေဆိုတော့ဒီဘုရားတရားတန်ခါယရဏ၃ပါးပေါ်မှာကိုယ်ကိုယ်စိတ်တတ်နေတဲ့ပုဂ္ဂိုလ်ဟာဒါနသီလဘာဝနာဒီဒါနသီလဘာဝနာဆိုတဲ့ကုသိုလ်အလုပ်တွေလုပ်သလားမလုပ်ဘူးလား။အဲ့ဒီကုသိုလ်အလုပ်တွေကိုလုပ်ပြီးဆိုတဲ့ကောဒုက္ခတိဘေးလို့ဆိုတဲ့အပယ်ဘေးကမလွတ်နိုင်ပေဘူးလားဗျာ။အပယ်ဘေးကလွတ်နိုင်တယ်။ခွန်ကြီးတို့ဒီအပယ်ဘေးကလွတ်နိုင်ပုံလေးကိုဘုန်းကြီးတို့သိဟောကျွန်းပေါ့ဘုရားရှင်ကိုရောင်မြတ်ကြီးပြိဋိဘောင်ဝန်ဆံတော်မူပြီးတဲ့နောက်ပိုင်းဒီတရဏဂုံလေး၆တရားတဲ့အကျိုးနော်ဘုန်းကြီးတို့တရဏဂုံတရားတဲ့အကျိုးဘလောက်အားကိုးလောက်တယ်ဆိုတာဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိတန်ခံတရဏံကိစ္ဆာမိဆိုတဲ့ဒီတရဏဂုံ၃ပါးကိုအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ယုံကြည်ကိုးကွယ်စိတ်ကတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကရနိုင်တဲ့အကျိုးကြည့်သိဟောကျွန်းမှာတငါပဲတူအဲ့ဒီတငါအလုံးနဲ့တတ်တတ်တတ်ငါတတ်နဲ့နှစ်ပေါင်း90ကျော်တငါအလုံးနဲ့အသက်မွေးဝမ်းကြောင်းပြုတ်နေတယ်။အဲ့လိုအသက်မွေးဝမ်းကြောင်းပြုတ်နေတဲ့အခါကျတော့အဲ့ဒီရမ်းရွာထဲမှာလည်းပဲဆုံးခံကြွနေတဲ့ယဟန်တော်လေးတစ်ပါးရှိဒီနေ့တော့အသက်ရွယ်ကလည်းပဲကြီးရင်လာပြီးဖြစ်တဲ့အတွက်အဲ့ဒီတငါတဲ့တကားဟာမကြမ်းမမှာယောဂဝေဒနာရပြီးတော့အိယာပေါ်မှာဘုံဘုံလင်းအိယာပေါ်မှာလင်းနေတဲ့အခါကလည်းကြတော့အဲ့ဒီမှာဒီကဆုံးခံကြွတဲ့အခါခါတိုင်းတွေ့နေကြမြင်နေကြဒီတငါတဲ့တကားကိုမတွေ့တဲ့အတွက်ကြောင့်မို့ဒီဟန်တော်လေးကသူ့ရဲ့အိရှင်ဇနီးဖြစ်တဲ့ပုဂ္ဂိုလ်မင်းလေးခါကလည်းကြတော့မကြမ်းမှလို့အိယာလည်းလင်းနေတဲ့အကြောင်းရှောက်ထားတဲ့အခါကလည်းကြတော့အဲ့ဒီမှာယဟန်တော်လေးကလူမမာဖြစ်တဲ့အဲ့ဒီတငါတဲ့တကားကိုဝင်ပြီးတော့ကြည့်ပါဝင်ကြည့်တဲ့အခါကျတော့တင်္ဂါတဲ့တကားဟာအသက်တည်ဖို့ရာအချိန်ပိုင်းကိုစောင့်နေရတဲ့အတိုင်းပဲဖုတ်လိုက်ဖုတ်လိုက်နေဖြစ်နေအဲ့ဒီအချိန်မှာငါဒီနေရာသူ့ကိုငါကြင်မဖြစ်နေသူဟာတပည့်လုံးတင်္ဂါလုပ်ငန်းနဲ့ကုသိုလ်လုပ်ငန်းလားအကုသိုလ်လုပ်ငန်းလားအကုသိုလ်လုပ်ငန်းနဲ့တသက်လုံးဘဝအသက်မွေးဝမ်းကြောင်းပြုနေတဲ့ပုဂ္ဂိုလ်သူကုသိုလ်ဆိုတာဘာမှမပြုနေဘူးဒါကြောင့်သူ့ကိုငါကြင်အောင်မှဖြစ်မယ်ဆိုပြီးတော့ယဟန်တော်လေးကခေါင်းရင်းကနေထိုင်ပြီးတော့တကားသင်ရဲ့ကျမ်းပါရေးချင်းဒီဘလို့နေလဲမေးတယ်။ မိရင်ခါကလာကြတော့တကအတန်တဲ့တဲ့ပဲထွက်နိုင်တော့တယ်သူကြားမှာဘူးကဲဒီလိုဆိုရင်တင့်ကိုငါတရဏဂုံချပြီးမယ်တင့်ငါချပြီးတဲ့တရဏဂုံလေးကိုလိုက်ဆိုဆိုပြီးတော့အဲဒီမှာယဟန်တော်လေးကခေါင်းရင်းကနေဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိလို့ချပြီးတယ်ကိုကတင့်ငါတဲ့တကားကလည်းပဲသူ့မှာဘာမှအားကိုးစရာလည်းမရှိဘူးဒီဟန်တော်လေးချပေးတာကိုပဲသူပါမနားမလည်သို့တော့ဗုဒ္ဓမြတ်စွာဘုရားကိုတရဏံအားကိုးရာဟူ၍ကိစ္ဆာမိယုံကြည်စိတ်ကပ်ပါလေဘုရားရှင်ဟောကြားတဲ့တရားတော်ကိုအားကိုးရာဟူ၍ယုံကြည်စိတ်ကပ်ပါလေဘုရားရှင်ရဲ့တပည့်သားတန်ဃာတော်များကိုအားကိုးရာဟူ၍ယုံကြည်စိတ်ကပ်ပါလေလို့အဲဒီလိုအဓိပ္ပာယ်လေးရှင်းပြပြီးတော့တရဏဂုံလေးချပေးတယ်ဟိုကလည်းပဲအဲဒီတရဏဂုံလေးလိုက်ဆိုနေတယ်အဲ့လိုတရဏဂုံလေးဆိုနေရင်းနဲ့၅ပါးသီလလေးချမယ်ဆိုပြီးတော့ပါဏတိပါဒစသည်ဖြင့်၅ပါးသီလချမယ်ဆိုတော့ဟိုဟာတတိလက်သွားပြီအဲ့ဒီမှာနောက်ထပ်ပြန်ပြီးတော့မလည်လာတော့အဲ့ဒီမှာရဟန်းတော်လေးကတလောက်ဆိုရင်သူတရဏဂုံတည်သွားပြီဘုရားတရားတန်ခါယရဏ၃ပါးရဲ့ဂုံတွေသူတန်တန်မှာတည်သွားပြီတရဏဂုံတည်သွားတဲ့အတွက်အာကိုရာရပြီဆိုပြီးအဲ့ဒီနေရာကနေတပိတ်လေးပတ်ပြီးထပ်ပြန်သွားတယ်မကြခင်မှာအဲ့ဒီတင်္ဂါးလေးဟာကွယ်လွန်သွားတယ်ဝေလုံးပြီးရံနဲ့တပြိုင်နဲ့တည်းသရုမာတဲ့နတ်ပြည်မှာသွားပြီးတော့ဟောနတ်သားကြီးဖြစ်ပြီးနတ်စည်းစိမ်ကြီးခံရတယ်။ဘာရဲ့အကျိုးတရားလဲ။ဟေးတရဏဂုံရဲ့အကျိုးတရားဒါကြောင့်ဗုဒ္ဓဘာသာဝင်များအောက်ထက်တရဏဂုံလောက်တည်တယ်ဆိုရင်ပဲအပယ်လေးပါမလွတ်နိုင်ဘူးလား။ဒါကြောင့်မြတ်စွာဘုရားကရေကေစီဗုဒ္ဓံတရဏံကတာသေနတိကမိတ္တံတိအပါယဘူမိန်ရေကေတိဗုဒ္ဓံတရဏကတာသေနတိကမိတ္တံတိအပါယဘူမိရေကျင်းသူတို့သည်ဗုဒ္ဓမြတ်စွာဘုရားကိုတရဏံကိုးကွယ်ရာဟု၍ကတာသေးစည်းကကြကုန်၏ဓမ္မမြတ်စွာဘုရားရှင်ဟောကြားတော်မူ၏တရားတော်ကိုတရဏံကိုးကွယ်ရာဟု၍ကတာသေးစည်းကကြကုန်၏တန်ခါမြတ်စွာဘုရားရှင်ရဲ့တတိတ္တသံဃာတော်များကိုတရဏံကိုးကွယ်ရာဟု၍ကတာသေးစည်းကကြကုန်၏ဒေတုဗျာတရားတန်ခါယရဏ၃ပါးကိုကိုယ်ခွေစိတ်ကကြကုန်သောပုဂ္ဂိုလ်တို့သည်အပါယဘူမိအပယ်၄ဘုံတို့နဂမိတန်တိမလားမရောက်နိုင်ကြကုန်။ဗျာတရားတန်ခါယရဏ၃ပါးကိုအမြဲတမ်းကိုယ်ခွေစိတ်ကနေတဲ့ပုဂ္ဂိုလ်ကိုအပယ်၄ပါးကမလွတ်နိုင်ဘူးလားဗျာ။ဟောဒါတရဏဂုံရဲ့အကျိုးအခုတပုဗုဒ္ဓဝါသာဝင်ခွန်ကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဆိုတာကအဲ့ဒီတရဏဂုံတည်ရမလားမတည်ရဘူးလားဒီတရဏဂုံတရားမှာနံပါတ်1တရဏဂုံတရားနောက်တကဒီတရဏဂုံရဲ့အကျိုးလေးဘုန်းကြီးတို့တရဏဂုံရဲ့အကျိုးလေးနောက်တကမြတ်စွာဘုရားဟိုဘုရားရှင်လက်ထက်တော်အခါကာလပေါ့လေဘုန်းကြီးတို့ဝိပဿနာမြတ်စွာဘုရားပေါ့ဝိပဿနာမြတ်စွာဘုရားလက်ထက်တော်အခါကာလတုန်းကသူဆင်းရဲနေတယောက်အဲ့ဒီသူဆင်းရဲမျိုးကောင်းသားလေးတယောက်ဟာမျက်မမြင်မိဘနှစ်ပါးကိုလှုပ်ကျွေးနေတယ်ပါမိဘနှစ်ပါးလေမျက်မမြင်မိဘနှစ်ပါးကိုလှုပ်ကျွေးနေတဲ့အခါကလာကြတော့သူဟာစင်စင်ရဲရဲနဲ့လက်လှုပ်မှပါးစပ်လှုပ်ရလက်လှုပ်မှမလှုပ်ရနဲ့အဲဒီတော့တနေ့လှုပ်တနေ့စားဆိုတော့သူမှလှူစင်ရတန်းစင်ရဝတ္ထုဒါနရှိရလားညာမရှိဘူးအဲ့တော့ဒါနကုသိုလ်လည်းမပြုတ်နိုင်ဘူးအဲ့လိုဒါနကုသိုလ်မပြုတ်နိုင်တဲ့အခါကလာကြတော့တနေ့တော့အခါကလာကြတော့အဲ့ကသာဝကဖြစ်တဲ့နိဒဘမထေအဲ့ဒီနိဒဘမထေထံမှာတရဏဂုံခံယူဆောက်တည်တယ်။ဘာခံယူဆောက်တည်လဲ။တရဏဂုံခံယူဆောက်တည်တယ်ဆိုတော့တရဏဂုံ၃ပါးဆိုတာဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဘုရားရှင်အားကိုးရာဟု၍ယုံကြည်စိတ်ကပ်ပါ၏။တရားတော်ကိုအားကိုးရာဟု၍ယုံကြည်စိတ်ကပ်ပါ၏။သံဃာတော်ကိုအားကိုးရာဟု၍ယုံကြည်စိတ်ကပ်ပါ၏။အဲ့ဒီတရဏဂုံကိုသာဆောက်တည်ပြီးတော့အသက်ထက်ဆုံးဘုရားတရားတန်ခါယရဏ၃ပါးကိုမမေ့မလျော့ကိုယ်ကိုယ်စီကံပြီးတော့နေရင်းနဲ့သူအသက်တန်းကုန်ဆုံးတဲ့အခါတေလွန်တဲ့အခါကလာကြနတ်ကြီးရောက်နတ်ကြီးရောက်ယူနေလားဆိုတော့ဟိုနတ်ကြီးမှာနတ်ကြီးနတ်ဆင်းစစ်စုံကြီးဆန်းကြီးနဲ့နတ်စည်းစိန်နဲ့လူစည်းစိန်နဲ့ဒါတွေပဲစံစားပြီးတော့နေပါတယ်လူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာဒီနတ်ကြီးနဲ့လူလူကြီးကိုပဲစုံကြီးဆန်းကြီးနဲ့စံစားပြီးတော့ဘုန်းကြီးတို့ဂေါရမမြတ်စွာဘုရားထင်ရှားပွင့်တော်မူတဲ့အချိန်ခါကာလရောက်တော့တာဝတိပြည်မှာတထေးသားလာပြီးတော့ဖြစ်တယ်။ဘာလာဖြစ်လဲ။အေးတထေးရဲ့သားတယောက်လာဖြစ်တယ်။သားလေးတူလာဖြစ်တယ် အဲ့လိုတတိယသားကလည်းပဲမြတ်စွာဘုရားပွင့်နေတဲ့ချိန်ဆိုတော့ဗုဒ္ဓဘာသာဝင်ပြီးပါ့။အထမ်းမှာရောက်ရှိပြီးတော့လာခဲ့တော့ဗုဒ္ဓဘာသာဝင်ကလေးငယ်များနဲ့အတူတခါလေကျောင်းထဲမှာသွားပြီးတော့ဆော့ကစားကြတယ်။မြတ်စွာဘုရားရှင်ရဲ့စိတ်မှာကလေးငယ်များကိုရဟန်းတော်လေးကနေပြီးတော့ပရမဂုံချပေးတယ်။ဗာချပေးပါလိမ့်မယ်။အဲဒီမှာတရဏဂုံချပေးတယ်။များများခက်ခဲခေခဲမဟုတ်ဘူးလေ။ဗုဒ္ဓံတရဏကိစ္ဆာမိ၊ဓမ္မံတရဏကိစ္ဆာမိတန်ခါတရဏကိစ္ဆာမိဆိုကလေးလေးတွေကလိုက်ဆိုတဲ့အဲတော့လိုက်ဆိုတဲ့အတွက်ကြောင့်ကလေးလေးတွေကလိုက်ဆိုတယ်အဲ့ဒီလိုက်ဆိုတဲ့အခါမှာမြန်မာပြန်လေးသဘောပေါက်အောင်ဗုဒ္ဓံမြတ်စွာဘုရားကိုတရဏအာကိုရာဟုရဲ့ကိစ္ဆာမိယုံကြည်စိတ်ကပါရင်ဘုရားရှင်ရဲ့တရားတော်ကိုလည်းအာကိုရာဟုရဲ့ယုံကြည်စိတ်ကပါရင်တရားတော်ရဲ့ဘုရားရှင်ရဲ့တန်ခါတော်များကိုလည်းပဲအာကိုရာဟုရဲ့ယုံကြည်စိတ်ကပါရင်မင်းတို့ဒါလေးတွေကိုအမြဲတမ်းစောင့်တည်ရမယ်ဆိုပြီးတော့အဲ့ဒီမှာစောင့်တည်ခိုင်းတော့ဒီရှင်ကဝိမတိမြတ်စွာဘုရားလက်ထက်ကအဲ့ဒီမှာသူဆင်းရဲတာလေးဖြစ်ခဲ့တယ်တရဏဂုံလေးကိုအမျက်မပြတ်ဆောက်တည်လာခဲ့တယ်ကလေးလေးကမိမိတစ်ချိန်သောခါကာလတုန်းကတသက်တာပါလို့မိမိဆောက်တည်ခဲ့တယ်တရဏဂုံတရားတွေပါလားအဲ့ဒီမှာမိမိဆောက်တည်ခဲ့ရတဲ့တရဏဂုံတိနာတွေကိုပြန်ပြီးတော့ဆောက်တည်ရတဲ့ခါကာလကြတော့စိတ်ထဲမှာတတိတွေရပြီးတော့ဝမ်းသာမလားဝမ်းနည်းမလားညာဝမ်းမြောက်ဝမ်းသာဖြစ်လာအဲ့ဒီမှာဝမ်းမြောက်ဝမ်းသာပီတိသောမနတာကြီးဖြစ်ပြီးတော့ပါရမီကလည်းပြည့်စုံလာတဲ့ပုဂ္ဂိုလ်လေးကိုလေဝိပဿနာမြတ်စွာဘုရားလက်ထက်ကတဏ္ဍကောင်ကိုအသက်တဆုံးဆောက်တည်လာခဲ့တဲ့ပုဂ္ဂိုလ်ဘုရားနှစ်ဆူရဲ့ကြားထဲမှာလူချမ်းသာနတ်ချမ်းသာတွေဒီမှာစုံကြီးဆန်းကြီးနဲ့ကုသိုလ်ကောင်းမှုတွေပြုလာတဲ့ပုဂ္ဂိုလ်ဆိုတော့အခုဂေါရမမြတ်စွာဘုရားလက်ထက်တော်ခါကာလကြတော့သူကလည်းပဲချွတ်တန်းဝင်ရမယ့်ပုဂ္ဂိုလ်လေးဖြစ်လာပါရမီကလည်းပြည့်စုံလာတဲ့ပုဂ္ဂိုလ်ဖြစ်တော့အခုဒီတဏ္ဍကောင်လေးချပေးလိုက်တယ်ဆိုရင်ပဲမိမိဝိပဿနာမြတ်စွာဘုရားလက်ထက်ကမိမိကိုယ်တိုင်ဆောက်တည်လာခဲ့တဲ့တဏ္ဍကောင်တင်လာပြန်တတိယအောင်မိပြီးဝမ်းမြဝမ်းသာပီတိဖြစ်အဲ့ဒီပီတိကိုပဲဝိပဿနာတင်ပြီးတော့ဟောရှုပွားအားထုတ်လိုက်တာအဲ့ဒီဝမ်းသာတဲ့စိတ်လေးကပေါ်လာလိုက်ကြောက်သွားလိုက်ဝမ်းသာစိတ်လေးပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်နဲ့မြဲတာတွေ့သလားမမြဲတာတွေ့သလားနော်အဲ့ဒီမှာမမြဲတဲ့အနိစ္စသဘောပေါ်လိုက်ကြောက်လိုက်ဖြစ်လိုက်ပြက်လိုက်မပြတ်နှိမ့်ဆက်နေလို့ဆင်းရဲတဲ့ဒုက္ခကိုယ့်လိုတိုင်းမဖြစ်သူ့သဘောတိုင်းသူဖြစ်နေလို့အစိုးမရတဲ့အနတ္တဒီအနိစ္စဒုက္ခအနတ္တသဘောကြီးချင်းလို့ဝိပဿနာဉာဏ်ဤအစဉ်စဉ်ရင့်ကျက်ပြည့်စုံပြီးတော့နောက်ဆုံးအဲ့ဒီကလေးလေးဟာခုနှစ်နှစ်သားအရွယ်လေးနဲ့အဲ့ဒီမှာကိလေသာအာတောကုန်ခန်းပြီးယဟန္တာပုဂ္ဂိုလ်လေးဖြစ်တယ်။ဘာပုဂ္ဂိုလ်ဖြစ်သွားပါလိမ့်မယ်။ယဟန္တာပုဂ္ဂိုလ်လေးဖြစ်တယ်။အဲ့တော့ယဟန်တော်များမှာအသက်20ကျပ်မှာယဟန်ခံပြရတာဟောဒီတာမဏိငယ်လေးဒီကလေးကိုတော့ပြင်ခုနှစ်နှစ်သားအရွယ်လေးနဲ့ပဲယဟန်ခံပြတော်မူတယ်။ဒါတရဏဂုံရဲ့အကျိုးဘာရဲ့အကျိုးလဲညာဟေးတရဏဂုံရဲ့အကျိုးဘုန်းကြီးတို့ယောဂီများတရဏဂုံလေးသာကောင်းကောင်းတည်သွားပြီတရဏဂုံဘုန်းကြီးတို့ယောဂီများပြည့်စုံသွားပြီဆိုရင်အပင်လေးပါးကရင်လွတ်တာမဟုတ်ဘူးခန္ဓာဆင်းရဲသံသရာဆင်းရဲတွေကရောမလွတ်နိုင်ပြီဘူးလားညာဟေးခန္ဓာဆင်းရဲသံသရာဆင်းရဲတွေကပါအကုန်လုံးလွတ်နိုင်တာဒါကြောင့်မို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များနံပါတ်1အောက်ဖြစ်ဆုံးတရဏဂုံတည်ရမယ်။ဘာတည်ရမှာလဲ။တရဏဂုံတည်ရမယ်။နောက်တကနံပါတ်1က5ပါးတီလာမြဲရမယ်။ဘာမြဲရမလဲ။ဟေး။နံပါတ်1က5ပါးတီလာမြဲရမယ်ဆိုတော့5ပါးတီလာဆိုတာပါဏတိပါတာသုတ္တတချင်းမှဝေရမဏိတိတ်္ကပရံတမာရိယာမိသူတက်တချင်းမှရှောင်ကျင်မှဤအဒိနာဒါနာဘိုင်းရှင်မပြေတဲ့သူတော်ဘာရဲ့ဥစ္စာကိုခိုးယူခြင်းမှရှောင်ကျင်မှဤကာမိတုမိစ္ဆာစာရာမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုရှောင်ကျင်မှဤနောက်ပြီးတော့အဒိနာဒါနာမဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှရှောင်ကျင်မှဤသူရာမေရယမူရင်မေလျော့စေတတ်တဲ့အရက်သေးစားတောက်စားခြင်းမှရှောင်ကျင်မှဤဆိုတော့အဲ့ဒီသီလ၅ပါးလုံခြုံရမှာငါးပါးတိနာဘာလို့ကမှလဲလုံခြုံရမယ်ငါးပါးတိနာမြဲရလူ့ကြောင့်ဖြစ်တဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအလင်းအမြတ်ထားပြီးစောင့်ရှောက်ရမယ်တိလာဟာဒီငါးပါးတိလာပဲဒါကြောင့်ဂရုဓမ္မတိလာလို့ခေါ်တာဂရုဓမ္မဆိုတာအလင်းအမြတ်ထားပြီးတော့စောင့်ခင်းရမယ်တိလာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့လူပုဂ္ဂိုလ်တွေဟာဒီငါးပါးတိလာကိုအလင်းအမြတ်ထားရမလားမထားရဘူးလားเอออลีเนี่ยท้าပြီးတော့ကိုစောက်တီစောက်ထင်းရမယ်တီလာအဲ့ဒီအလီเนี่ยท้าပြီးစောက်တီစောက်ထင်းရမယ်တီလာကိုခွန်ကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအဲ့ဒီတီလာမြဲရမလားမမြဲရဘူးလား ယ်၅ပါးသီလမြဲရမယ်ဒီတော့ဗုဒ္ဓဘာသာဝင်လို့အမိခံထားတဲ့ပုဂ္ဂိုလ်များဒီ၅ပါးသီလမြဲသလားမမြဲဘူးလားကိုယ့်ကိုယ်ကိုပြန်ပြီးတော့ဝေဘာသုံးသပ်ကြည့်ဖို့ရမလိုဘူးလားဒီပါဏတိပါတံသူတဲ့သချင်းမှရှောင်ကျင်မှဤရဲ့ဘုရားယောဂီများအခုပါမှာချင်းလေးလာကြိုက်ဘတ်ဆိုရချာတာသူတက်တချင်းမှရှောင်ကျင်မှဤဆိုပြီးတော့သိက္ခာပုဒ်ဒီစောင့်သိကြတယ်အခုတခါလေကိုယ့်ကိုလာကြိုက်တယ်တခါတရားများအောင်မလေးနှခမ်းအောက်ကနေလာကြိုက်တယ်အောင်မလေးနှခမ်းနဲ့ကသွားညှက်လိုက်တယ်သွားရင်ဟိုကပြန်သွားပြီမရှိပါဘူးသူကတော့တခါလေပြုတ်ညှက်တာလိုက်တယ်အဲဒီလိုပန္နိပါဒသုတေတချင်းမှရှောင်ကျင်ရမယ်တဲ့ဘုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်နော်အရိဏဒါနာသူတော်ရဲ့ပိုင်ရှင်မပေးတဲ့ဥစ္စာတွေကိုမတရားယူခြင်းမှဘာလို့ရမှာလဲရှောင်ကျင်ရမယ်ကာမိတ္တမိစ္ဆာစာရာမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုပြုကျင့်ခြင်းမှပြမခြင်းမှဘာလို့ရမှာလဲရှောင်ကျင်ရမယ်အရိဏဒါနာမဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှလည်းဘာလို့ရမှာလဲရှောင်ကျင်ရမယ်ဘုရားမေရယမူရင်မေလျောစေတတ်တဲ့အရေးသေးစားဘိန်းစသည်သုံးဆွဲခြင်းမှဘာလို့ရမှာလဲရှောင်ကျင်ရမယ်အဲတော့တကယ်လို့မိမိတို့ဟာဗုဒ္ဓဘာသာဝင်တယောက်ဖြစ်ပြီးတော့ဒီ၅ပါးသီလလေးမှမမြဲဘူးဆိုရင်ဗုဒ္ဓဘာသာအငြိခံလို့ပြင့်တော်ပါမလားဗျာလုံးဝမပြင့်တော်ဘူးတခြားဘာသာဝင်တွေသိလားကြည့်တခြားဘာသာဝင်တွေဟာသူတို့ရဲ့ဘုရားရဲ့အဆုံးအမတခါလေငယ်ငယ်လေးတွေကရိုက်တွင်ပေးတာ။အဲရိုက်တွင်ပေးထားတဲ့အချိန်တကယ်ကိုလိုက်လာတယ်။တို့ရဲ့ဒီမှာရက်ွက်ပဲဖြစ်စေ၊ရွာပဲဖြစ်စေတို့ဘာသာဝင်တဦးတယောက်ရှိတယ်ဆိုရင်ကလေးတိတတ်တဲ့အရွယ်ငါးနှစ်သားအရွယ်ငါးနှစ်သမီးအရွယ်လောက်ကဘာသာရေးဆရာကရောက်အောင်သွားပြီးသင်တန်းပေးရတယ်။ငါးနှစ်သားအရွယ်လောက်ကလေးကတော့တင်ရောက်သေးရှိပြီစီနှစ်ယောက်သုံးယောက်ရှိပြီစီအဲ့ဒီမှာဘာသာရေးဆရာကသွားပြီးသင်တန်းပေးရတယ်ဘာသာရေးနဲ့စာပြီးတော့အဲ့ဒီပုဂ္ဂိုလ်ကိုသင်တန်းပေးနေရအဲ့ဒီသင်တန်းပေးတဲ့ဆရာကိုအဲ့ဒီဘာသာဝင်ဖြစ်တဲ့ချမ်းသာတဲ့တထေးကလာစာရိတ်ခါပေးတယ်ချမ်းသာတဲ့တထေးကဘာတွေပေးတယ်လဲလာစာရိတ်ခါပေးတယ်အဲ့တော့ဒီမှာတို့ဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကိုဘယ်နေရာပဲရောက်နေနေဘလောက်ပဲဝင်းနေနေတယောက်တည်းရှိနေပြီစေအဲ့ဒီနေရာကိုဘာသာရေးဆရာကလည်းတွားပြီးတော့အပင်ပန်းခံပြီးတော့ဘာသာရေးနဲ့ဆက်ပြီးတော့တွားပြီးသင်တန်းပေးအဲ့တော့ငငယ်ရွယ်ရွယ်လေးတွေကသင်တန်းပေးထားတာဆိုတော့သူတို့ရဲ့ဘာသာစိတ်တွေဘာသာသွေးတွေအဲ့ဒီကလေးငယ်လေးရဲ့ပန္ဓာမှာမတည်ဘူးလားတည်တယ်အခုဘုန်းကြီးတို့ဗုဒ္ဓဘာသာဝင်နေကြတော့ဘာသာစိတ်တွေရှိဘာသာသွေးလေသူတို့တဏ္ဍာမတည်ဘူးမတည်တဲ့အတွက်ဘာလို့မတည်တာလဲဆိုတော့မိဘကလည်းပါဠိဘာသာဗုဒ္ဓဘာသာမင်းရောဗလာဗုဒ္ဓဘာသာကိုကမိဘကဗုဒ္ဓဘာသာမဟုတ်ကိုလည်းဗုဒ္ဓဘာသာဘာမှဗုဒ္ဓဘာသာကိုဘာသာနဲ့ဆက်ပြီးတော့လေးလေးနက်နက်ဘာမှမလေးတာဘာမှမသိอยู่ဘူးဘာမှမတတ်တဲ့အတွက်ကြောင့်မိမိရဲ့သားသမီးကြတော့ရောမိမိကိုယ်၌ကသင်ပြနိုင်ရလားမသင်ပြနိုင်မသင်ပြနိုင်တဲ့အခါကြတော့လေပဲဘာသာရေးကျောင်းကြီးကိုသွားပြီးတော့ကိုမသင်ပြနိုင်တဲ့အတွက်ကိုသားသမီးလေးတွေဘာသာရေးနဲ့ဆက်ပြီးနားလည်ပါစေတော့ဆိုပြီးတော့အချိန်ပေးပြီးတော့ကျင်းနာလေးတက်ဖို့ဆိုရင်လည်းပဲမလွတ်ပြန်။ဘာတခြားကျူရှင်တွေရှိသေးတယ်တခြားဘာသင်္ဍန်တွေရှိသေးတယ်ဆိုပြီးတော့ဒါကိုဘာသာရေးနဲ့ဆက်ပြီးတော့လင်းလျူရှုထားတဲ့အတွက်ကြောင့်မို့ကလေးတွေရဲ့တန်တန်မှာဘာသာစိတ်တွေဘာသာသွေးတွေမကိမ်းဘူးဖြစ်။အဲရောဘုန်းကြီးတို့တခြားဘာသာဝင်နေကြတော့ငင်းရစင်တွေကဘာသာစိတ်ဘာသာသွေးတွေတွန့်ပြထားတာဖြစ်တော့ဘာသာတရားနဲ့ပတ်သက်လာလို့ရှိရင်တကယ်ကိုခိုင်ခိုင်ငြင်းငြင်းစွတ်စွတ်ငြင်းငြင်းယုံကြည်တယ်။ဘုန်းကြီးတို့ဗုဒ္ဓဘာသာမှာတော့အဲလောက်စွတ်စွတ်ငြင်းငြင်းယုံကြည်တဲ့ပုဂ္ဂိုလ်ကအင်မတန်ရှားတယ်အပြောကောင်းအဟောကောင်းတဲ့ပုဂ္ဂိုလ်နဲ့တွေ့သွားရင်ကိုယ်ဘာသာကိုစွန့်လွှတ်ပြီးတော့တခြားဘာသာဝင်ဖြစ်သွားတတ်တယ်။အဲဒါအောက်ထည်ဗုဒ္ဓဘာသာဝင်တယောက်မှဆိုရင်ပြည့်စုံရမယ်အရေးချင်းဘယ်နှချက်တယ်လဲ။သုံးချက်တည်းကနံပါတ်၁ကဗာတိရမယ်။တဏှဂုံတည်ရမယ်။နံပါတ်၂ကဗာမြဲရမယ်။ကဲ၅ပါးသီလမြဲရမယ်။တကယ်လို့များမိမိကပါဏတိပါတာ၅ပါးသီလမမြဲလို့သူ့အသက်တတ်မိလေဆိုရင်ဘယ်လိုသူ့အသက်ကိုတတ်မိရင်ဘယ်လိုအပြစ်တွေရလဲသူ့အသက်ကိုမတတ်ဘဲနဲ့ရှောင်ကျင်ရင်ဘယ်လိုအကျိုးကြီးရနိုင်လဲဒီမှာအကျိုးအပြစ်တွေကိုလည်းပဲမြတ်စွာဘုရားဟောခဲ့သလားမဟောခဲ့ဘူးလားဟင်းမြတ်စွာဘုရားရှင်ကိုရမကြီးဟောခဲ့တယ်သူတစ်ပါးရဲ့အသက်ကိုတတ်လို့ရှိရင်တဲ့တတ်တော်ရဲ့အသက်ကိုတတ်လို့ရှိရင်
အဲ့ဒီတတ်တဲ့ပုဂ္ဂိုလ်ဟာအပင်ငယ်ကိုကြားတတ်တယ်။ဘယ်ကိုကြားတတ်တယ်။အပင်ငယ်ဆိုတာကဘုရားတို့မင်းအပင်ဘုံမှာငရဲဘုံဆိုတာကတော့ချင်းဘုံမှာငရဲကြီးရှစ်ထပ်ဆိုတာဒါတွေကိုပြောပြနေရင်လည်းပဲတစ်ခုချင်းတစ်ခုချင်းရှင်းပြနေမှာဖြစ်မှာပေါ့။အဲ့တော့ငရဲဘုံကိုကြားတတ်တယ်။ငရဲရောက်ပြီဆိုရင်ဘုရားတို့ယောဂီများချမ်းသာတွေလုံးဝကင်းပြီးတော့ဆင်းရဲကြီးတွေခံစားနေရအဲ့ဒီငရဲဘုံကိုကြတတ်တယ်တဲ့အဲ့ဒီငရဲဘုံကလွတ်လာရင်လည်းပဲလွတ်ပြီးတော့လူလာဖြစ်ရင်လည်းပဲတဲ့သူတစ်ပါးရင်သက်ပြန့်ညင်းစဲမှုကိုခံရတတ်တယ်ခြေလက်အင်းကမစုံမလင်းဖြစ်တတ်တယ်ဒါသူတစ်ပါးရဲ့အသက်ကိုတတ်ခဲ့တဲ့ပုဂ္ဂိုလ်နော်နောက်ပြီးတော့သူတစ်ပါးရဲ့ခြေလက်အင်းကလည်းမစုံမလင်းဖြစ်တယ်ဆိုတော့သူ့ရဲ့ရုပ်ဆင်းအင်းကရောတင်းနဲ့တဲတဲ့လှလှပါပါတတ်တတ်ရရဖြစ်ပါဦးမလားမဖြစ်တော့ရုပ်ဆင်းအင်္ဂါကလည်းမလားမပတ်နဘူးကမောက်နှစ်ယောက်ကကောက်တခါရင်နှကန်းကထွန်းနှကောင်းကပိတ်စဉ်းစားတာကြည့်တော့ဒီပုံကိုကိုယ့်အကူတာပုံလာဖမ်းကြည့်တော့အဲ့ဒီပုံကိုတင့်တယ်လားမတင့်တယ်ဘူးလားဒီအဲ့ဒီလိုပုံမကြပန်းမကြကြက်တရင်မရှိတဲ့ရုပ်ဆင်းအင်္ဂါတွေဖြစ်တတ်တယ်တဲ့နောက်ပြီးတော့အာအင်းတွေလည်းပဲခြုံရင်တတ်တယ်အာနေတဲ့ယောဂအရနေတတ်တယ်နောက်ပြီးတော့သူ့ရဲ့အမှုရာတွေဟာတက်ကြွလန်းဆန်းမနေဘူးတဲ့နှိပ်ပွေးလေးလံနေတတ်တယ်တဲ့။အရာဝတ္ထုတစ်ခုခုနဲ့ကျုံလိုက်တိုင်းကျုံလိုက်တိုင်းသူဟာကြောက်ရွံ့ထိတ်လန့်တဲ့စိတ်တွေဖြစ်နေတတ်တယ်။သူတစ်ပါးရဲ့အသက်ကိုတတ်ဖြတ်တဲ့ပုဂ္ဂိုလ်သူတစ်ပါးအပေါ်မှာမတရားလုပ်တတ်တဲ့ပုဂ္ဂိုလ်ကသူ့အပေါ်မှာပြန်ကျုံမယ်ဆိုရင်ကြောက်ကလားမကြောက်ဘူးလား။အဲ့ဒီပုဂ္ဂိုလ်ကပိုကြောက်တတ်သေးတယ်။သူတစ်ပါးအပေါ်မှာတိတ်ရက်စက်တဲ့ပုဂ္ဂိုလ်ကလေသူ့အပေါ်မှာသူများရက်စက်မှာအကြောက်ဆုံးပဲ။အဲ့တော့သူတော်ဘာပုံမှာတော့ရက်ဆက်တယ်အခုသူ့ပုံမှာကျတော့ရက်ဆက်မှာအင်မတန်ကိုကြောက်ရွံ့တတ်တယ်တဲ့ကြောက်တတ်တယ်တတိလည်းမရှိဘူးတဲ့သူတော်ဘာဒီပုံမှာနှင်းနှင်းစေထားတဲ့ပုဂ္ဂိုလ်ကြီးဟာအနာရောဂါလည်းပဲနေသလားများသလားဟေးအနာရောဂါတွေလည်းများတတ်တယ်မိမိရဲ့သာသမီအချွေရံတွေလည်းပဲပျက်စီးတတ်တယ်အားကြောင့်လေသူတော်ဘာတွေကိုတတ်ဖြတ်ထားတာလေတတဝါတွေကိုတတ်ဖြတ်ထားတာလေသူတော်ဘာရဲ့မိသားစုတွေကိုဖြစ်စီထားတာလေအဲ့လိုဖြစ်စီထားတဲ့ပုဂ္ဂိုလ်မှလည်းပဲမိမိမှလည်းပဲအချွေရံနေပါဖြစ်တာလေဖြစ်စီထားတယ်သူတစ်ပါးရဲ့အသက်လည်းခံရတတ်တယ်နောက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာအသက်လည်းရှည်သလားအသက်တူသလားအေးဖတ်တော်ရရဲ့အသက်ကိုတတ်ဖြတ်ခဲ့တဲ့ပုဂ္ဂိုလ်ဟာပဏ္ဍိပန္ဒသိက္ခာပုဂ္ဂိုလ်မရှောင်ကျင်တဲ့ပုဂ္ဂိုလ်ဖြစ်စီခဲ့တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီအကျိုးကြီးရတတ်တယ်တကယ်လို့မိမိကဖတ်တော်ရရဲ့အသက်ကိုမတတ်ဘူးရှောင်ကျင်းနေဆိုရင်နဲ့အဲ့ဒီပုဂ္ဂိုလ်ဟာအပင်လေးပါးကနဲ့လွတ်တယ်။နောက်ပြီးတော့ကိုယ်နဲ့အင်္ဂါလည်းပဲပြည့်ပြည့်စုံစုံနဲ့ဖြစ်တတ်တယ်။လူပုံပန်းကလည်းပဲတင့်တင့်တဲတဲတတ်တန်းရဖြစ်တတ်တယ်။ခွန်အားပလားနဲ့လည်းပြည့်စုံတယ်။သူ့ရဲ့ရုပ်ရည်တွေအားလည်းအင်မတန်မှတန်ရှင်းကြည်လင်နေ။ဟဲ့သူ့ရဲ့နေပုံထိုင်ပုံသွားပုံလာပုံလုပ်ပုံကင်ပုံတွေကလည်းတက်ကြွလန်းဆန်းဖြတ်လန့်ပြီးတော့နေတယ်။တတ်တည်နဲ့လည်းပဲပြည့်စုံတယ်။မိမိတို့ဒီမှာကောင်းတဲ့ဘာတွေပဲပြုရပြုရပြုရမယ်အလုံငန်းဆိုင်တာတွေကိုအားလုံးတတ်တည်ရှိရှိဆောင်ရွက်နိုင်နေမကြောက်တတ်အနာယောဂလည်းနေတယ်အချွေရံလည်းလည်းပဲများတယ်နောက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာအသက်လည်းပဲရှိတယ်တူတော်ဘာလည်းပဲအသက်မခံရဘူးတဲ့ဒါလေးကိုဘုန်းကြီးတို့ရှလုံးဘွဲ့ကြပြာလေးရေးထားတာရှိတယ်တတ္တဝါကိုကျင်လာကင်းလာနှင်းဆဲတက်ပြတ်သူတို့မှာအင်္ဂါမစုံဆင်းပုံမလခွန်အားပလနဲလာတာနှေးကွေးမူယာယောဂများတတ္တိပါလို့ကြောက်သွေးပြာချွေရံပြက်ပြူအသက်တူပြက်ကိုအသက်ခံဖို့လွန်သေးချာကိုအသက်တတ်ခံဖို့လွန်သေးချာမတတ်ပြဘဲမငင်းစဲကျိုးလဲအပြန်လာသူတော်မကြီးကိုမတတ်ပြတဲ့ပုဂ္ဂိုလ်မငင်းစဲတဲ့ပုဂ္ဂိုလ်ဟာကောင်းကျိုးတွေပြန်လာမယ်ပေါ့အဲဒါကြောင့်တတ်ပြညင်းတို့တတ်ပြညင်းတို့ကင်းဖို့ရှောင်ကျင်ပါလို့ဒီမှာရှင်းလုံးပွဲလေးကဲဒါလေးဆိုကြအောင်တတ်တော်ကိုကျင်နာကင်းလန့်ညင်စေတတ်ဖြတ်သူတို့မှာအင်္ဂါမစုံဆင်းပုံမလအင်္ဂါမစုံဆင်းပုံမလခွန်အားပလနေလှတာနေကွေးမူယာယောဂာများတတိပါလို့ကြောက်သွေးဖြာချွေရန်ပြက်ပြူအသက်တို့ဓာတ်ကိုအသက်ခံဖို့လွန်သေးချာ မတတ်ပြဖဲမငင်းစေမတ
တ်ပ
ြဖဲမငင်းစေကျိုးလေအပြန်လာ
ကျိုးလေအပြန်လာ
အေးဒါကြောင့
်
အေးဒါကြောင့်တပ်ပြန်ငင်းတို့တပ်ပြန်ငင်းတို့ကင်းဖို့ရှောင်ကျင်ပါက
င်းဖို
့ရှောင်ကျင်ပါတတ်တဝါကိုကျင်နာကင်းလတ်ញិញសេតាភៈទុរោមា
ញ
ិញសេតាភៈទុរោមាអិង្ងាមសុង
ស
ិនបំមលអិង្ងាមសុងសិនបំមលគុនអាបលាណេណរាគុនអាបលាណេណរាន ិគ្វេមុយាយោកាមញានិគ្វេមុយាชวยันเป็ดอยู่อัตตโดดชวยันเป็ดอยู่อัตต
โ
ดดโกอัตถะขันธ์โพล้นเตชา
โกอ
ัตถะขันธ์โพล้นเตชาม ตตะเปญเพมะญิญเสมตตะเปญเพมะญิญเสโจเลอะเปญลาโจเลอะเปญลาเอราจองเอราจองဒီဒါကြောင့်ဘုန်းကြီးတို့ယောဂီများဟာမိမိကသူတစ်ပါးရဲ့အသက်ကိုတတ်ခဲလို့ရှိရင်တော့ဖြင့်မိမိမှလည်းပဲယောဂဗျာဒီများအပယ်၄ပါးလေးကြာရအောင်မယ်အပယ်ဘုံလေးကြာရအောင်မယ်အပယ်ဘုံကလွတ်လာပြန်တော့လည်းပဲသူတစ်ပါးအသက်ခံရအောင်မယ်ယောဂဗျာဒီလည်းများမယ်အဲ့ဒါနဲ့စပြီးတော့ဘုန်းကြီးတို့ဒီ၅ပါးသီလရဲ့ပါဠိပါဒသူတစ်ပါးရဲ့အသက်ကိုမညာမတတတ်ဖြန့်ညှင်းဆဲခဲ့တဲ့အတွက်ကြောင့်ဘုန်းကြီးတို့သာသနာမှာယောဂဗျာတွေများပြီးတော့ဆင်းရဲဒုက္ခရောက်ခဲ့ရတဲ့တာရဏာလေးတခုရှိပါတယ်။အဲဒီမှာတိတ္တာဆိုတဲ့မထေရဘာရှိပါတယ်မြတ်စွာဘုရားလက်ထက်ကအဲဒီတိတ္တာမထေရဟာသင်္ကန်းကျောင်းလေးနဲ့မြတ်စွာဘုရားရှင်ရဲ့ဇေတဝန်ကျောင်းတိုက်တော်ကြီးကလည်းအကျယ်ကြီးဆိုတော့သင်္ကန်းကျောင်းတွေကလည်းအများကြီးအစွန်အကျောင်းလေးတစ်ကျောင်းပါတိတ္တာမထေရနေပါလေ။အဲဒီမှာတိတ္တာမထေရမှာယောဂဗျာတွေအမတန်မှများပြားယောဂဗျာတွေကခန္ဓာကိုယ်ပေါ်မှာအဖုလုံးတွေပေါ့ပထမတော့အဖုလုံးလေးတွေကမုံညင်းစေးလောက်ပေါ့နောက်ကျတဖြည်းဖြည်းနှမ်းစေးလောက်တဖြည်းဖြည်းနဲ့ကြီးကြီးလာအဲဒီကြီးကြီးလာကနေပြီးတော့မကြီးစေးလောက်နောက်ပြီးတော့ဇီးဇီးစေးလောက်အဲလိုကနေတဖြည်းဖြည်းကြီးကြီးကြီးကြီးလာလိုက်တာဘလောက်တောင်ကြီးမားလာတယ်လဲဆိုရင်အုတ်ရှိသီးခံရအောင်ဖြစ်လာသူ့ရဲ့အနာရဲ့အိုင်အမှာအလုံးကြီးတွေဟာတေးသေးလေးလားအများကြီးလားအကြီးကြီးတွေဖြည်းပြီးတော့ခန္ဓာကိုယ်ပေါ်မှာအဲဒီအနာလုံးကြီးတွေပေါ့အဲ့ဒီအနာလုံးကြီးတွေကနေပေါက်ပြီးတော့တခါလဲပေါက်ကွဲပြီးတော့ပြီးဖို့တွေသွေးဖို့တွေတခါလဲထွက်ကြစိုးစိုးပိုင်းကတော့ဖြင့်အဲ့ဒီမထေကိုအခြားအခြားတန်ဃာတော်များကပြုစုသေးတယ်နောက်ပိုင်းကျတော့သူ့ရဲ့အနာကြီးကအင်မတန်မှများပြားပြီးတော့သွေးဖို့ပြီးဖို့တွေကထွက်ပုပ်စော်ကနံနေတဲ့အခါကလာကျတော့သူ့ကိုဘယ်သူမှမပြုစုနိုင်သူ့ကိုဘယ်သူမှမစောင့်ရှောက်နိုင်မစောင့်ရှောက်နိုင်တဲ့အခါကလာကျတော့မှအဲ့ဒီမှာအဲ့ဒီအစွန်များကြီးတဲ့သင်္ကန်းကျောင်းလေးမှာဒီတိုင်းမဲ့သွေးပုတ်ပြီးပုတ်တင်းတဲ့သင်္ကန်းလေးကလည်းကန့်ဘယ်သူမှစေချောတန့်ရှင်းပင်မဲ့ပုဂ္ဂိုလ်မရှိဘူးထားလည်းမထနိုင်အဲ့ဒီမှာမြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးတဏီသောခါကလနဲ့နဲ့ခင်းညာတော်လက်ပြီးကြည့်တဲ့အခါကလကြတော့အဲ့ဒီမှာဒီတိတ်တန့်မထေရဲ့ယန္နာဖြစ်မဲ့အရေးကိုမြတ်စွာဘုရားမြင်တော်မူပါလေအဲ့လိုမြင်တော်မူတဲ့အတွက်ဘုရားရှင်ကိုရောင်မြတ်ကြီးကိုတော်တိုင်းတွားပြီးတော့မိတ္တကိုအတွင်းမှာဝင်ပြီးတော့ရှင်ွေဦးတဲတော်မူတယ်မြတ်စွာဘုရားပါတဲနေပါလိမ့်မယ်ဘုရားရှင်ကိုရောင်မြတ်ကြီးကိုတော်တိုင်ရှင်ွေဦးတဲတယ်အဲ့ဒီဂိလာနယဟန်ဖြစ်တဲ့တိတ်တာမထေကိုပြုစုဖို့အဲ့ဒီမှာရှင်ွေဦးတဲပြီးတော့ရှင်ွေပွင့်အောင်စရင်းနေလေးပွက်လို့ပွက်လာတဲ့အခါကလည်းကြတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမှာခွက်ကလေးနဲ့ခံယူပြီးနေအခါကလည်းကြတော့အဲ့ဒီတိတ်တာမထေထံသွားတိတ်တာမထေရဲ့ကြောင်းထဲဝင်ပြီးတော့တိတ်တာမထေရဲ့ဂရင်လေးကိုတခါနဲ့လှုပ်လိုက်တဲ့အခါကြတော့မှအဲ့ဒီမှာဟိုကမျက်စိလေးပွင့်အဲ့ဒီအချိန်ကကာလမှာမြတ်စွာဘုရားဒီရင်ွေးဘူးလေးနဲ့ရေပကလေးတိုင်ပြီးတော့ခန္ဓာကိုယ်ကိုတခါနဲ့တွေးပုတ်ပြီးပုတ်ဒီကိုတခါနဲ့မန်းဆစ်ပေးမလို့ဖန်ရည်ဆစ်ပေးမလို့အဲ့လိုလုပ်နေတဲ့အခါကျတော့မှဘေးကယဟန်တော်တွေတီးပြီးတော့အားလုံးကယဟန်တော်တွေကပြေးလာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလက်ကယူပြီးတော့အဲ့ဒီမှာတိတ်တမထေသူ့ရဲ့ခန္ဓာကိုယ်ကိုတခါနဲ့အကုန်လုံးရင်ွေးပတ်နဲ့ဖန်ရည်ဆစ်ပြီးတော့ပြေးကြတယ်အဲ့တော့သင်္ကန်းလေးကိုလည်းပဲလျှော်တဲ့ပုဂ္ဂိုလ်ကလျှော်ဖို့ပေးကြတယ်သင်္ကန်းလေးလဲပြီးတော့ပေးကြတယ်အဲ့လိုအနာကြီးတွေကပုတ်ပွားပြီးတော့သူ့ကိုနှိမ့်ဆက်ညှင်းဆဲနေတဲ့အတွေ့အကြုံကိုသူ့ကိုပုတ္တိဂတ္တတိတ်တာလို့ခေါ်ကြတယ် အဲ့ဒီမှာဗုဒ္ဓဂန္ဓာဒိဋ္ဌမထေရဟာဒီမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုရောတိုင်လာပြီးပြုစုတဲ့အတွက်ဘေးရယဟန်တို့တွေကလည်းဝိုင်းဝန်းပြုစုပြီးတော့အဲ့ဒီမှာအားလုံးရေမိုးတန်ရှင်းရေးတွေပြုလုပ်ပြီးတော့ရေဘတ်ပါတိုက်ပေးလိုက်တဲ့အခါကျတော့စိတ်တွေကြည်လင်သွားအဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကခန္ဓာကိုယ်ကြီးရဲ့မတင့်တဲ့ဘုံတွေခန္ဓာကိုယ်ကြီးရဲ့ဆင်းရဲဒုက္ခရောက်ပုံတွေကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားပြီးတော့ပြတာအဲ့ဒီအချိန်မှာမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုယ်စိတ်တွေကြည်လင်းနေပြီလေ။ဖန်ရည်တွေဆေးပြလိုက်တဲ့အခါကလည်းကြတော့ရေချိုးလိုက်ရတယ်လို့ပဲလန်းဆန်းပြီးတော့စိတ်တွေကြည်လင်းအနာတွေကတသက်အနန္တတွေကကင်းပြောက်။အဲဒီမှာစိတ်တွေကြည်လင်းနေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကခန္ဓာကိုယ်ကြီးရဲ့အပြစ်တွေကိုထောက်ပြန်ပြီးတော့တန်ဝေကဉာဏ်နေဖြစ်အောင်မြတ်စွာဘုရားဟောအဲဒီမှာမြတ်စွာဘုရားဟောတဲ့တရားနာကြနှလုံးသွင်းရင်းနဲ့အဲဒီဗုဒ္ဓဂန္ဓမထေရဟာအဲဒီကရင်ပေါ်မှာပဲကိရိတာအာတောကုန်ခန့်ပြီးယဟန္တာမထေရများဖြစ်သွားတယ်။မဖြစ်သွားပါလိမ့်မလဲ။ယဟန္တာမထေရကြီးဖြစ်သွားအဲတော့ယဟန္တာမထေရကြီးဖြစ်တာကဘာကြောင့်လဲဆိုတော့ तू တခုသောဘဝတုန်းက तू ဟာငှက်မှုတ်ဆိုးဖြစ်ခဲ့တယ်။ဘာဖြစ်ခဲ့လဲ?ငှက်မှုတ်ဆိုးဖြစ်ခဲ့။ तू ဟာတတ္တဝါတွေကိုတခါတည်းတိုးတယ်မှာငှက်မှုတ်ဆိုးဆိုတော့ငှက်တွေကိုထောင်ပြီးတော့အမျိုးမျိုးပိုက်ကွန်းနဲ့ပန်းဖမ်းလို့ရလာတဲ့ငှက်တွေကိုဘယင်အားနဲ့ဆက်တာရလဲ။ဘယင်ဆက်တာလို့ပိုတဲ့ငှက်တွေကိုလည်းပဲရောင်းချပြီးစားတော့အဲ့လိုရောင်းချစားတော်ရတဲ့အခါကလည်းကြတော့ငှက်တွေသိအောင်တတ်ထားလို့ရှိရင်ပုတ်သွားလို့ရှိရင်အဲ့ဒီမှာရောင်းလို့မရတော့အဲ့ဒီမှာငှက်တွေကိုအရှင်ရအောင်ဖမ်းဖမ်းပြီးတော့မသိအောင်ဘာလုပ်ထားလဲဆိုတော့ခြေတော့ချိုးထားတယ်မသွားနိုင်မပြန်နိုင်အောင်အတောင်ပံတွေကိုဘာလုပ်ထားလဲချိုးထားတယ်အဲ့လိုအတောင်ပံတွေချိုးထားခြေတော့ပြီးချိုးထားအဲ့လိုတတ္တဝါတွေပေါ်မှာသူနှင်းစေခဲ့အဲ့ဒီနှင်းစေခဲ့တဲ့အကုသို့ကံတွေကအခုဒီမှာနောက်ဆုံးဘဝရောက်တဲ့အခါကလည်းကြတော့မိမိရဲ့ခန္ဓာကိုယ်မှာအနာအိုင်အနာကြီးတွေယောဂဝေဒနာတွေပြင်းပြင်းထန်ထန်မခံစားရဘူးလားညာအေးပြင်းပြင်းထန်ထန်ခံစားရတာအဲ့လိုပြင်းပြင်းထန်ထန်ခံစားရတဲ့အတွက်ကြောင့်ဘုန်းကြီးတို့ယောဂီများအဲ့ဒါကသူပြုတ်ခဲ့တဲ့ကံပဲဘယ်သူပြုတ်ခဲ့တဲ့ကံလဲတတ္တဝါရဲ့အသက်တွေကိုသူတတ်ခဲ့လို့လားမတတ်ခဲ့လို့လားတတ္တဝါတွေကိုညှင်းဆဲခဲ့လို့လားမညှင်းဆဲခဲ့လို့လားအဲ့ဒီမှာတတ္တဝါတွေညှင်းစေခဲ့တဲ့အတွက်ကြောင့်ကိုသူမှအခုအနာယောဂါတွေများတယ်။ဟောတခုသောအချိန်ကကာလမှာကြတော့သူကစိတ်တွေကြီးကြီးလင်းလင်းဖြစ်လို့ယဟန်တော်တပါးယဟန်တော်တပါးဆုံးခံကြွလာတဲ့ခါကာလကြတော့သူအိမ်မှာချက်ထားတဲ့မွန်မြတ်လက်စားလက်စွတ်တော်ဆွမ်းခဲပွေဒီဘောဇင်းတွေကိုယဟန်တော်မထင်မြတ်ကိုလှူဒန်းလိုက်။အဲ့လိုလှူဒန်းပြီးတဲ့ခါကာလကြတော့အရှင်ဘုရားတို့သိအမြင်အပ်တဲ့တရားတော်တွေကိုတပည့်တော်သိမြင်မရစေဖြာလို့ဆုတောင်းလိုက်တယ်။အဲ့လိုယဟန်တော်တပါးကိုဆွမ်းများလောင်းပြီးတော့ဆူတောင်းလိုက်တဲ့အကျိုးကြောင့်အခုဒီမှာမြတ်စွာဘုရားရှင်ရဲ့သာသနာတော်မှာအခုမြတ်စွာဘုရားဟောကြားတဲ့တရားကိုရိုးရိုးသေးသေးစူးစူးဆိုက်ဆိုက်နာကြားနှလုံးသွင်းရှုပွားရင်းနဲ့ပဲကိလေသာအတောကုန်ခံပြီးတော့သူယဟန်တာမဖြစ်ပေဘူးလားဗျာယဟန်တာဖြစ်သွားတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာတတ္တဝါရဲ့အသက်ကိုမိမိတို့တတ်ဖြတ်မင်းညှင်းဆဲမယ်ဆိုရင်မိမိလည်းအသက်မတို့ပေဘူးလားအနာယောဂါရောမများပေဘူးလားကဲဒီပုတိကတ္တမထေကိုကြည်ပြီးတော့မိမိတ attva ရဲ့အသက်ကိုညှင်းဆဲခဲ့လို့ရှိရင်ဒီဘဝမှာအနာယောဂါများမယ်ကိုပြုတ်ခဲ့တဲ့ကံဟာကိုယ်စီပြန်ပြီးတော့မလာပေဘူးလားဗျာကိုပြုတ်တဲ့ကံတွေဟာကိုယ်စီကိုပြန်လာတာပဲကောင်းတာတွေပြုတ်ခဲ့ရင်ကောင်းတဲ့ကံတွေပြန်လာမယ်မကောင်းတဲ့ကံတွေပြုတ်ခဲ့ရင်မကောင်းတဲ့ကံတွေဆိုးကံတွေပြန်ပြီးတော့မလာပေဘူးလားလာတယ်နောက်တစ်ခါပါရဂါလေးတစ်ခုကောကဆိုတဲ့မုတ်ဆိုးတရားဘုရားရှင်ကိုရောင်မြတ်ကြီးတာဝတိဒီဇေရဝံကျောင်းမှာတရင်သုံးပြီးတော့နေစင်မှာပဲအဲ့ဒီမှာယဟန်တော်တပါးဟာဆွမ်းခံကြွရွာဒီမှာကိုဆွမ်းခံဝင်တဲ့အခါဒီကကောကသူ့နှက်ကဆိုတဲ့မုတ်ဆိုးတယောက်ကသူကခွေးမုတ်ဆိုးခွေးတွေနဲ့တော်လိုက်အဲ့ဒီမှာယဟန်တော်ကဆွမ်းခံရွာလေးကိုဝင်လာဒီမုတ်ဆိုးကလည်းခွေးတွေနဲ့ရွာလေးကနေတော်လိုက်အထွတ်သူကမိစ္ဆာဒိဋ္ဌိအယူဝါဒရှိတဲ့ပုဂ္ဂိုလ်ဆိုတော့ဒီယဟန်တော်ကိုမြင်လိုက်တဲ့ဆိုရင်မဲဟာအတိတ်နမိတ်မကောင်းတော့ဘူးငါတော့ဖြင့်ဥပိ္ပကရုံးကိုမြင်ရပြီအတိတ်နေမယ်မကောင်းတော့ဒီနေ့တော့လက်ပိတ်ပြီ။ငါဒီနေ့တော့တိရိစ္ဆာန်တွေရမှရပါမလားတတ္တဝါတွေရမှရပါမလားသာကောင်းရမှရပါမလားစိတ်ထဲကတထင့်ထင့်နဲ့သွား။အဲဒီမှာတမနယ်လုံးရှာတာတကောင်မှမရခဲ့ဟင်းစားတောင်မရခဲ့။မရတာနဲ့စိတ်ပြက်လက်ပြက်ပြန်လာ။ပြန်လာတဲ့အခါကလည်းကြတော့ရွာပေါင်းဝမှာအဲ့ဒီယဟန်တော်လေးကလည်းရွာထဲကဆုံးခံပြန်ပြီးတော့ဆုံးခံပြီးပြန်ထွက်လာ။အဲဒီမှာပြန်ထွက်လာတဲ့အချိန်ဒီယဟန်တော်ကိုမြင်ရတော့မုတ်ဆိုးစိတ်ထဲမှာသာကောင်းကလည်းတကောင်မှမရဘူး။ဒီယဟန်ကိုမြင်ရလို့သူ့မှာအတိတ်နိမိတ်မကောင်းမှုဖြစ်အခုပြန်ပြီးမြင်ရပြန်ပြီဆိုတော့သူ့စိတ်တွေစိတ်ဆိုးသလားစိတ်မဆိုးဘူးလားအဲဒီမှာဒေါသတွေဖြစ်ပြီးတော့ဟာဒီအတိတ်နိမိတ်မကောင်းတဲ့ဥပိ္ပကရုံတော့တွေ့ရပြန်ပြီ အဲ့တော့ဒီဥပ္ပိကရုံတော်ဒီတစ်ခါနောက်တစ်ခါမတွေ့အောင်ငါခွေးနဲ့ရှူတိုက်မယ်ဆိုပြီးတော့အဲ့ဒီမှာသူခွေးတွေနဲ့ရှူတိုက်တာရှူတိုက်တဲ့အခါကျတော့မှယဟန်တော်လေးကမလုပ်ပါနဲ့អော်လို့လည်းမရတော့နီးရသစ်ပင်တစ်ပင်ကိုတက်ပြရအဲ့ဒီမှာလူတရတာတာလောက်ရောက်တဲ့အခါကျတော့သစ်ပင်ပေါ်မှာတိတ်ခိုင်းပေါ်မှာတစ်ခါလဲခွပြီးထိုင်အဲ့ဒီမှာအောက်ကနေပြီးတော့မိုးဆိုးကကိုတော်ဆင်းခဲ့ဆင်းခဲ့ဆိုပြီးတော့ဟိုကတစ်ခါလဲသူ့ရဲ့မြားဆန်တွေကဘူးတွေကမြားဆန်ထုတ်ပြီးတော့မြားနဲ့ခြေတော့ကိုထိုးတယ်ဒီဘက်ခြေတော့ထိုးလို့ဒီကိုတော်လေးကနာလုံးလို့တခါလေအပေါ်ပေါ်မြောက်တန်းရဟိုဘက်ခြေတော့ကြာလာဟိုဘက်ခြေတော့ထိုးအဲ့ဒီမှာမလုပ်ပါနဲ့တခါကြီးရဲ့ဘယ်လိုတောင်းမှလုံးမမရအောင်အဲ့ဒီမှာထိုးတဲ့အခါကလာကြတော့ကိုတော်လေးဟာမျက်စိတွေကလည်းပဲအတင်းပေါက်သွားတော့ပေါ်တော့ပဲ့တော့တက်မှာအဲ့ဒီမှာတကူလုံးပူလောင်ပြီးတော့ဖြစ်ပြီးတော့တခါလေသတိလစ်မတန်ဖြစ်သွားအဲ့ဒီအချိန်မှာသူ့ရဲ့ခန္ဓာကိုယ်ပေါ်မှာယုံတန်းရမ်းထားတဲ့သင်္ကန်းကြီးဟာအပေါ်ကနေကိုယုံကြီးပြုတ်ကျသွားသူ့ရဲ့ခန္ဝကိုယုံကြီးဘာဖြစ်သွားလဲကိုယုံကြီးပြုတ်ကျသွားတဲ့အခါကျတော့အပေါ်ကသင်္ကန်းကြီးကပြုတ်ကျသွားတော့အောက်ကနေညှားဆန်နဲ့လှန့်လန့်ထိုးတဲ့မုတ်ဆိုးကြီးရဲ့ကိုယ်ပေါ်မှာသင်္ကန်းကြီးကျသွားတယ်။ဘယ်ပေါ်မှာကျသွားလဲ။အဲဒီမှာခွေးတွေကတခါနဲ့ကိုတော်ကျလာပြီဆိုပြီးတော့ဟိုသင်္ကန်းကြီးကမုတ်ဆိုးရဲ့ကိုယ်ပေါ်မှာအုပ်ရကြီးကျသွားတာ။အဲဒီမှာခွေးတွေကကိုတော်ကျလာပြီဆိုပြီးတော့တခါနဲ့ဝင်ပြီးတော့သူတို့ရဲ့အရှင်သခင်ဖြစ်တဲ့မုတ်ဆိုးကိုတခါနဲ့တွန်းလိုက်မုတ်ဆိုးတွန်းလိုက်ခွေးတွေဖြစ်တော့သားစားခွေးတွေဆိုတော့တခါနဲ့အဲ့ဒီမုတ်ဆိုးကိုတခါနဲ့ကိုက်ဖြတ်ပြီးတော့စားတော့လိုက်ကြတာခဏချင်းနဲ့အယိုးပဲကျန်တော့အဲ့ဒီအချိန်မှာကိုတော်လေးကတတိလေးရလာတဲ့အခါကျတော့မှအောက်ကြည့်လိုက်တော့ဟာခွေးရစားအဲ့ဒီမှာအပေါ်ကတိတ်ကန်းကြောင်လေးကိုချိုးပြီးတော့အောက်ချလိုက်တော့မှခွေးတွေကသူတို့ရဲ့အရှင်သခင်ကိုကိုက်မိပြီဆိုတာသိတော့တခါနဲ့တော်တဲ့ဝင်ပြီးအဲ့ဒီအချိန်ကျမှဆင်းလာဆင်းလာပြီးတော့မှကျောင်းတော်ရောက်မြတ်စွာဘုရားကိုလျှောက်တဲ့သူ့ရဲ့ပယောဂများပန်းနေသလားဗျာသူ့များအကုသိုလ်များဖြစ်နေမလားဆိုမြတ်စွာဘုရားလျှောက်တော့မှတဲ့ပြောကဘာမှမပါဘူးတဲ့အဲ့ဒီကောကသူနကမုတ်ဆိုးကြီးသူပြုတ်ခဲ့တဲ့ကံကိုသူဟာအခုလက်ရှိဘဝမှာပဲခံရတာတဲ့သူဟာတသက်လုံးတတ္တဝါတွေကိုတိရစ္ဆာန်တွေကိုတတ်ပြတ်စားတော့လာခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါကြောင့်သူဟာဒီဘဝမှာတတ္တဝါတွေရဲ့အသက်ကိုတတ်ပြတ်ခဲ့တဲ့အတွက်သူ့အသက်ကိုမတတ်ပြတ်ခံရပေဘူးလားဗျာ။အေးဒါကြောင့်မို့ကိုပြုတ်တဲ့ကံဟာကိုယ့်စီကိုပဲပြန်ပြီးတော့မလာပေဘူးလား။ဒါကြောင့်တတ္တဝါရဲ့အသက်ကိုတတ်တဲ့ပုဂ္ဂိုလ်ကြီးဟာမိမိလည်းပဲပြန်ပြီးတော့အတတ်မခံရဘူးလားဒါကြောင့်အသက်ရှည်မလားအသက်တိုးမလားအသက်တိုးမယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီ၅ပါးသီလဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာ၅ပါးသီလမြဲရမလားမမြဲရဘူးလားမမြဲရဘူးမြဲရမယ်ဒါလေးကိုဒီနေ့တော့ဒီသီလလေးတစ်ပါးပဲထားကြအောင်စို့နောက်ရက်ကျမှနောက်ရက်ကသီလတွေကိုဆက်ပြီးတော့ဟောသွားမယ်အဲ့ဒီသီလတစ်ပါးလျင်ရရှိနိုင်တဲ့အကျိုးအပြည့်တာရကလေးတွေကိုဘုန်းကြီးထုတ်ထုတ်ပြီးတော့ပြောသွားမယ်။ဒါကြောင့်ဗုဒ္ဓဘာသာဝင်တယောက်မှအ ਨੇ စုံပြည့်စုံရမယ်အရေးချင်းဘယ်နှချက်တယ်လဲ။၃ချက်အဲ့ဒီ၃ချက်ကနံပါတ်၁ကဘာလဲလဲ။နံပါတ်၂ကနံပါတ်၃ကအသက်မွေးမှု။ကဲဒါလေးဆိုပြီးတော့ဒီနေ့တရားသိလိုက်ကြစို့နော်။တရဏဂုံတီပြင်ဆက်သည
်
အာဇီတန်ရှင်ပါတရဏဂုံတီပြင်ဆက်သည
်
အာဇီတန်ရှင်ပ
ါ
ဆုလိုက်ပါဒီတော့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတရဏဂုံမတည်ရဘူးလားမ
တ
ည်ရဘူး၅ပါးသီလမမြဲရဘူးလားမ
မြဲ
ရဘူးအသက်မွေးမှုမစင်ကြဲရဘူးလားမ
စင်က
ြဲရဘူးအောက်ထည့်အဲ့ဒီအရေးချင်း၃ပါးပြည့်စုံဖို့လိုသလားမလိုဘူးလား
လိုပါရဲ့
အဲ့ဒီအရေးချင်း၃ပါးနဲ့ပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဘာဘာသာဝင်လဲအဲ့ဒီအရေးချင်း၃ပါးနဲ့မပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဗုဒ္ဓဘာသာဝင်ဟုတ်နိုင်ပါမလားဒါကြောင့်ယနေ့ဟောကြားနာကြားရတဲ့ဒီတရဏဂုံတီပြင်ဆက်သည့်အာဇီတန်ရှင်မှာဆိုတဲ့အတိုင်းဒီအရေးချင်း၃ပါးနဲ့ပြည့်စုံနိုင်ကြပြီလျင်ဗုဒ္ဓဘာသာဝင်စစ်စစ်များဖြစ်ကြပြီလျင်မြတ်စွာဘုရားဟောကြားထားတဲ့ဘဝလွတ်မြောက်ရေးဖြစ်တဲ့သတိပဋ္ဌာန်တရားတွေကိုလည်းပဲဆက်လက်ကြင့်ကြံပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲခတ်သိမ့်ငြိမ်းရာနိဗ္ဗာန်ကိုမဉဏ်ဖိုးဉဏ်ဖြင့်လျင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း